မြန်မာရေတပ်လက်အောက်ခံဌာနမှအသုံးပြုတဲ့ဆိုနာစနစ်ရောင်းချပေးခဲ့တဲ့စင်ကာပူကုမ္ပဏီနဲ့ဝန်ထမ်းနှစ်ဦးကိုစင်ကာပူတရားရုံးကဒီကနေ့ပဲတန်ငွေချမှတ်ဖို့ဆုံးဖြတ်လိုက်ပါတယ်။စင်ကာပူအခြေစိုက် Hydronav ကုမ္ပဏီနဲ့အဲ့ဒီအချိန်ကဝန်ထမ်းတွေဖြစ်ခဲ့တဲ့ Budiret Argus Gatana နဲ့ Wuwei Anjom တို့နှစ်ဦးဟာခွင့်ပြုချက်မရှိဘဲနဲ့မြန်မာပြည်ကိုတင်ပို့ခဲ့ကြောင်းပြီးခဲ့တဲ့လကုန်ပိုင်းကအဝန်ခံခဲ့ကြပါတယ်။စင်ကာပူရဲ့ဥပဒေအရမဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတင်ပို့ခွင့်တွေကိုကန့်သတ်ထားတာပါ။ကုမ္ပဏီရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်80ရှိပြီဖြစ်တဲ့ Wuwei Anjom ကိုအမေရိကန်ဒေါ်လာ 3,300 နဲ့ညီများတဲ့စင်ကာပူဒေါ်လာ 4,000 ခွဲနဲ့အယောင်မန်နေဂျာ Budiret Argus Gatana ကိုစင်ကာပူဒေါ်လာ 3,000 ခွဲစီအသီးသီးတန်ငွေချမှတ်လိုက်တာပါ။Hydronav Company ကိုတော့ဆိုနာစနစ်နဲ့ရေအောင်မြေပုံဆွဲတဲ့နေရာမှာအသုံးပြုတဲ့ drone ရင်မြန်မာပြည်ကိုတင်ပို့ရောင်းချခဲ့တဲ့အတွက်အမေရိကန်ဒေါ်လာ8သိန်းကျော်နဲ့ညီများတဲ့စင်ကာပူဒေါ်လာ 1.3 တရားရုံးကဒဏ်ငွေချမှတ်လိုက်တာပါ။ Norway အနိုင်ငံအခြေဆိုင် Comeback Company ကထုတ်တဲ့အတက်လိုင်းက10ပင်လယ်ရေအောက်မြေပုံဆွဲတဲ့နေရာမှာအသုံးချတဲ့ပစ္စည်းတွေကို Budiret Argus Gatana နဲ့ Wuwei Anjom တို့ကအင်ဒိုနီးရှားနိုင်ငံမှာအသုံးပြုမယ်ဆိုတဲ့အကြောင်းပြချက်နဲ့လိန်လယ်ဝယ်ယူပြီးတော့မြန်မာပြည်ကိုတင်ပို့ရောင်းချခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့တာပါ။အဲ့ဒီစက်ပစ္စည်းတွေကိုတော့အမေရိကန်ဒေါ်လာ 1.58 တန်းနဲ့မြန်မာလုပ်ငန်းတစ်ခုဖြစ်တဲ့ Light of Universe ကိုပြန်ရောင်းခဲ့ပြီးတော့နောက်ပိုင်းမှာမြန်မာရေတပ်လက်အောက်ခံဌာနကိုရောက်ရှိခဲ့တာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကို2018ခုနှစ်ဇူလိုင်လမှာပေးပို့ခဲ့တာဖြစ်ပြီးတော့နှစ်နှစ်အကြာမှာ Hydrovest ကုမ္ပဏီရုံးကိုစင်ကာပူအာနာပိုင်တွေကဝင်ရောက်စီးနင်းရှာဖွေခဲ့တာဖြစ်ပါတယ်။